စကိုင်းတိုင်းကမ့်ဘလူးမြို့နယ်ထဲမှာတောင်သူတွေဟာလွန်ခဲ့တဲ့နှစ်20ကျော်ကစစ်တပ်ကလက်ချင်ရေးကွင်းဖြစ်တင်းထားတဲ့တောင်ရွာတွေပေါ်မှာထုံနှုံးတိုက်ပွဲဆင်နွှဲခဲ့တာပါစစ်တပ်ကတနက်တွေနဲ့ပစ်ဖောက်ပြီးချင်းချောက်မှုတွေလုပ်ခဲ့ပေမဲ့ထုံနှုံးတိုက်ပွဲကတော့ဆက်ပြီးတော့လုပ်နေဆဲဖြစ်ပါတယ်ဒီထဲကလယ်သမားရဲ့ကူညီသူတွေလယ်သမားတွေနဲ့ကျေးရွာအုပ်ချုပ်ရေးမှုတွေကိုဇူလိုင်လ14ရက်နေ့ကပိုင်နဲ့ကျူးလွန်မှုအပါအဝင်ပုံမှတ်တွေနဲ့ထောင်နှံတွေကိုကမ့်ဘလူးမြို့နယ်တရားရုံးကနေချမှတ်လိုက်ကြောင်းတောင်သူတဦးကပြောပြပါဗျာ။အ
ဦးကောင်းထွန်း FR9 ကနေပြီးတော့စကိုင်းတိုင်းဒေသကြီးတာဝန်ကသူကထောင်နှံနှစ်နှစ်နောက်တခါပေကြီးအုပ်ချုပ်ရေးမှုပေကြီးရွာအုပ်ချုပ်ရေးမှုဦးစိန်ထွန်းကသူကလည်းထောင်နှံနှစ်နှစ်ထောက်ရှာအိုင်ရွာအုပ်ချုပ်ရေးမှုသူကလည်းထောင်နှံနှစ်နှစ်ထောက်ရှာအိုင်ရွာကပဲဦးကျော်ရင်ဆိုတဲ့တူရဲ့နောက်တခါကိုကျော်တင့်ဆိုတဲ့လူတူရဲ့ပူဇော်မင်းဆိုတဲ့လူတူရဲ့သူတို့သုံးဦးကတော့သူကဦးကျော်ရင်ကအေကြီးကထောင်နှံ3နှစ်တော့ကိုဇော်မင်းဆိုတော့ထောက်ရှာရင်ကသူကထောင်နှံ2နှစ်တော့အားလုံးနေရာစုစုပေါင်း6 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4
ရှင်နေနေခုခံခြေပောက်ခွင့်မရပဲထောင်ထဲများချမှတ်ခံလိုက်ရတဲ့အတွက်ဥပဒေပါအခွင့်အရေးတွေဆုံးရှုံးမှုအဖြစ်တောင်သူတွေဘက်ကလည်းပြောဆိုနေတာပါ
လေသမားတွေကိုထောင်ချလိုက်တာနဲ့ပတ်သက်လို့ရန်ကုန်မြို့ကရှင်းနေဦးအောင်သူရင်ထွန်းကလည်းအခုလိုပြောပါတယ်ရှင်းနေရှင်းငားရဲ့သူ့ခြေခွင့်ခွင့်ရေးကိုဘုရားရုံးကပေးခဲ့မှာဖြစ်ပါတယ်ရှင်းနေငားရဲ့ခွင့်ရေးနဲ့နိုင်ငံသားပြောရဲ့ခွင့်ရေးရပြည့်ရထားတဲ့နိုင်ငံသားပြောရဲ့ခွင့်ရေးကိုရရှိပြီးဖြစ်ပါတယ်ဒီလိုခုခံခြေပါဝင်မပေးဘဲနဲ့ထောင်တန်းတွေချမှတ်လိုက်တဲ့ဆိုရင်တော့
ကတင်ယူခဲ့ပြီးတဲ့နောက်တောင်သူတွေကပြီးခဲ့တဲ့ဂျွန်လကစပြီးထုံနှုတ်တိုက်ပွဲလှုပ်ဆောင်ခဲ့တာပါစစ်တပ်ကမြေမော်ရွာမှာတော့တနက်တင်နဲ့၆လံပစ်ခတ်မှုတွေလည်းလှုပ်ဆောင်ခဲ့ပါတယ်။
မြေသိမ်းဥပဒေနဲ့မညီပဲတင်းစီထားတဲ့မြေယာတွေနဲ့ပတ်သက်လို့တောင်သူတွေကိုဖမ်းဆီးထောင်ချခြင်းဟာဥပဒေနဲ့မညီဘူးလို့လည်းရှင်းနေဦးအောင်သူရင်ထွန်းကဆိုပါတယ်။ဆက်ကူကူနဲ့မြန်မာနိုင်ငံမြေသိမ်းအုပ်တွေနဲ့အညီသိမ်းထားတာတွေမဟုတ်ဘူး။ဒါကြောင့်မြေသိမ်းဥပဒေနဲ့မညီပဲတင်းထားတဲ့မြေယာတရားဝင်လက်ရှိဖြစ်မှာမဟုတ်ဘူး။သို့တော်လည်းပဲတင်းစီထားတဲ့မြေယာတွေအကုန်လုံးကိုတရားမ
မြန်မာစစ်တပ်ကတော့သူတို့တင်ထားတဲ့လက်မြေတချို့ကိုပြန်လဲဆွတ်လွတ်မှဖြစ်ကြောင်းပြောဆိုခဲ့ပြီးတချို့မြေတွေကိုတော့ပြန်လဲပေးအမှာမဟုတ်ဘူးလို့လည်းပြောဆိုထားတာပါ ပြီးခဲ့တဲ့လကမြန်မာနိုင်ငံကိုလာရောက်လဲပတ်ခဲ့တဲ့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးတွမ်မာလင်နော့စကီးရဲ့ခရီးစဉ်အတွင်းမှာတော့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပြီးမြန်မာစစ်တပ်ကသိမ်းဆီးထားတဲ့လေယာဉ်မြေတွေကိုပိုင်ရှင်နေထိုင်ပြန်လဲပေးရရေးပါဝင်လူခွင့်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့တယ်ဆိုပြီးပြောပါတယ ဝဲပြားမှုကိုလက်ခံခြင်းအရက်သားထိန်းချုပ်မှုကိုထောက်ခံခြင်းစတဲ့အမေရိကန်စစ်တပ်ရဲ့ခံယူချက်တွေကိုလည်းရှင်းလင်းပြောဆိုခဲ့တယ်လို့ဆိုပါတယ်ရှင်။